ကချင်ပြည်နယ်တွင်စစ်တပ်နှင့်သဘာဝဘေးဒဏ်ခံရသူတွေကိုအစိုးရကကူညီထောက်ပံ့မှုတွေပေးအပ်နေပေမဲ့လုံလောက်မှုမရှိသေးဘူးလို့ဒေသခံတွေကပြောနေကြပါတယ်။မကြသေးခင်တုန်းကအရေးကြီးမြေပြိုမှုတွေကြုံခဲ့ရတဲ့ဖားကန်ဒေသမှာရေဘေးတင်ဒုက္ခသည်တွေတာမကတိမတိုင်ခင်တုန်းကကချင်ပြည်နယ်တွင်ကတိုက်ပွဲတွေကြောင့်ထွက်ပြေးတိမ်းရှောင်နေရတဲ့ဒုက္ခသည်တွေလည်းအကူအညီအထောက်အပံ့တွေလိုအပ်နေကြတာပါ။အပြည့်အစုံကတော့ဆက်သွယ်စုံစမ်းထားတဲ့ VOA မြန်မာပိုင်းသတင်းထောက်နိုင်ကွန်းအိမ်ကသတင်းပေးပို့ထားပါတယ်
။ဟုတ်ကဲ့ပါ။ကချင်ပြည်နယ်ဖားကစစ်ဆောင်ဒုက္ခသည်စခန်းနေចောင်းသားတထောင်ကျော်ကိုကချင်ပြည်နယ်စိုးရကနေပညာရေးဆိုင်ရာကူညီပေးခဲ့တယ်လို့ဖားကမြို့နယ်ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဦးသိန်းစိုးကပြောပါတယ
်ဒီဖားကမြို့နယ်ဒီမှာရှိတဲ့အစပေးဆောင်ဖာတီဗီကနေမှာရှိတဲ့အကြောင်းမူကြောင်းသားတွေအတွက်ကိုလိုအပ်တဲ့အနေဆိုင်ပြည်ရာတွေဆောက်ပါပြီးစီအစုံပေါ်ဗျာဥပစာတောင်းဝဆုံရတာဒါတွေကိုလည်းပဲဒီနေ့ပဲပေးလို့ပါတယ်ဒါမျိုးအပြင်တော့ပေးမောင်းတရားရှိစေကြောင်းနဲ့ចောင်းသားဦးကြီးကလည်းထောင်နဲ့ချီရှိတယ်အဲဒီမှာရှိတဲ့ကက်နေရအားလုံး10ခုမိဘလောက်ရှိတယ်ဗျာ
ဖားကမြို့နယ်အတွင်းမှာစစ်ကြောင်စခန်း10ခုထက်မနည်းရှိနေပြီဒီစခန်းနေသူတွေဟာတပ်မတော်နဲ့ကချင်လွတ်လပ်ရေးဖွဲ့ KNU တို့တိုက်ပွဲကြောင့်တင်းချောင်လာရတာဖြစ်ပြီးဒီကနေ့ထိနေရမပြောင်းနိုင်ကြသေးဘူးလို့ဖားကဒေသခံကိုမရန်ဂျာလာကပြောပါတယ
်စစ်ကြောင်စခန်းတော့ကန် BBC ပြားကြောင်မှာတနည်းရှိတဲ့ပတ်တန်နမ်ချစ်ကျေးရွာမှာအစီစစ်ကြောင်စခန်းနဲ့ BBC စစ်ကြောင်စခန်းရှိတဲ့ပြည်တော်ဒီကွန်ဖရင့်တက်မှာလည်း BBC နဲ့ RC စစ်ဆောင်စခန်းအလို့ရှိတယ်။အရင်စစ်ချစ်ကြတဲ့အနေနဲ့မပြောင်းနေတယ်၊သူရွာရပြန်လို့မဖြစ်တော့ဘူးအလို့ပေါ့။အချိန်ကမကောင်းသေးတဲ့ပုံပဲ။ဒီလိုပဲဖြစ်နေတာပေါ့။နောက်လုံးဆုံးမှုရှိတော့လေ။နောက်ပြမမြေမြုပ်မိုင်းတို့ခဏခဏအလို့ပြီးတာအရောဘုံမပြန်ရတော့။
မနေ့ကလည်းကချင်ပြည်နယ်ဆိုရကနေဖားကားမြို့နယ်တွင်ရေဘေးဒုက္ခသည်တွေကိုအကူအညီပေးဆောင်နေတယ်လို့လည်းပြည်သူ့လွှတ်တော်ကိုယ်စားလှယ်ဦးသိန်းစိုးကပြောပါတယ
်။မနေ့ကချင်ပြည်နယ်ဆိုရဖွဲ့လူမျိုးဝန်ကြီးဒေါက်တာတင်းလင်းကနေဒီအစိုးရဖွဲ့ရဲ့ကိုယ်စားပေါ့ဗျာကျွန်တော်ဒီမှာရှိတဲ့ပြီးခဲ့တဲ့ဒီ22ရက်နေ့ကမိုးတိထသွားကြတော့မှုကြောင့်နော်အဲပြစီဆုံးရှုံးရနေနေတစိမ့်ပိုင်းပြစီရလူတွေကိုအင်အားစုတွေကိုကျွန်တော်ထောက်မှပေးဖို့ဆိုမှအင်အားစု169စုအတွက်တော့ငွေ390နဲ့1400နဲ့500ကိုကျွန်တော်ကိုပေးရခဲ့ပါကျွန်တော်တို့ Santa 8 ဒီတော့သဘိတာပုံတော့ပါ Celebrate တဘိတာစားရထုတ်ဖူးကြီးချက်ပြခရင်ဖူးကြီးတခုနောက်ရှိသွားဆက်ပြအဲ့ဒါပေါ့ရကျွန်တော်ဒီအိမ်တော်စုဖူးစင်းစီတကိုဖတ်ကဌာနဆိုင်အဖွဲ့ကြီးတွေနဲ့ကျွန်တော်ပေးအောင်ဒီထားခဲ့ပါတယ
်ပြီးခဲ့တဲ့ဇွန်လ22ရက်နေ့ကနေစပြီးတော့ဖတ်ကဒေသမှာမူကြီးပြီးတောင်ကဘာနဲ့မြေပြူရပြီးလူတွေသိခတ်တိတ်ဆုံးနေအိမ်အဆောက်အုံတော်များများပျက်စီးခဲ့ပြီးတော့လူ2200လောက်ရေဘေးဒုက္ခကိုခံနေရပါတယ်ရည်ကြီးမြေပြူမှုဖြစ်စဉ်အတွင်းအနည်းဆုံး16ဦးသေဆုံးခဲ့ပြီးအင်ချီစရာကျော်ပျက်စီးခဲ့တယ်လို့ဖားကန်းမြို့နယ်ခံပြည်နယ်လွှတ်တော်ကိုယ်စားလှယ်တွေကပြောပါတယ်။သေဆုံးသူဒေသခံတွေနဲ့မော်လုတ်သားတွေသက်တော့အသေးစားထောက်ပံ့မှုကလွှဲပြီးအကူအညီမရသေးဘူးလို့လည်းဖားကဒေသခံတူကပြောပါတယ
်။သေဆုံးသူကတော့အဲဒီအုပ်ချုပ်ရေးကောင်းတယ်လို့ဒီနေ့ကလည်းအဲ့လိုပဲရအောင်ကိုယ်ကြီးရလည်းနာမည်သိရမှကြောင်းဒီကနေ့ဝေကြီးစားတဲ့ဒီလိုကျတော့နာမည်ပြန်တော့ဒီမှာဒီသိနေတာပေါ့
အထူးသဖြင့်စိတ်မှုကြေးရွာအုပ်စုစိုးအောင်နဲ့မမုံကြားထဲမှာရှိတဲ့မော်သွင်းကနေအိမ်ပြူချမှုကြောင့်မော်လုတ်သားဇေဥခန့်ဒေဆုံမှုဖြစ်ပွားခဲ့တာပါလက်ရှိဖားကားမြို့နယ်တွင်ဥရုချောင်းရီတက်လာမှုကြောင့်နေစဉ်ရေကြီးနေပြီးတောင်းလာရွေးသက်လန်းသရားတွေယာယီပြုလုပ်ထားတယ်လို့အဆိုပါဒေသခံကပဲဆက်ပြောပါတယ
်။ဆောင်းလုံးကျင်းနေသူရေတက်နေပါလို့ခင်ဗျာဥတက်နေတယ်အခုတော့အောက်ကျကလေးတွေရေကြီးတာဒီကြီးရဲ့ကရာလေးကြောင်နေလိုက်ဒီကြောင်တော့ရင်ခွေးတွေပြောင်းနေလိုက်အဲ့ဒီလိုပြည့်ပြီးသွားတဲ့ညာလေးတွေကရာလေးတွေကတော့ခစ်တော့ယာယီပါလို့ရတဲ့ဥပြင်းကြီးတော်ကြီးခိုင်မာကြီးတော့မဟုတ်ဘူးပေါ့
။ကချင်းမြင်းနဲ့ဖားကားမြို့နယ်တွင်းမှာရေကြီးမြေပြူမှုကြောင့်တော်လကောင်ကြောက်စိမ့်မော်တွင်မြေကျစ်စာပြိုကျမှုကြောင့်တော်လကောင်လူသိမ်းဆုံးမှုမကြာခဏဖြစ်ပွားလည်ရှိပါတယ်။ဖားကားမြို့နယ်တွင်မြေပြူမှုခဏခဏဖြစ်ပွားရတာဟာကြောက်စိမ့်လိုကျွန်းသူဖော်နေမှုကြောက်မိုင်းခွဲနေမှုကြောင့်မြေကျောပြတ်တောက်ဖြစ်ပွားမှုအကျိုးဆက်ကြောင့်ဆိုပြီးတဘာဝပတ်ဝန်းကျင်ရေလှုပ်ရှားသူတွေကလည်းသုံးသပ်ပြောဆိုနေကြတယ်လို့ကြောက်စိမ့်သူဖော်မှုအတွက်ကတ္တစီစစ်မှုတွေမပြုလုပ်တဲ့အကျိုးဆက်ကြောင့်လို့လည်းရှုမြင်နေကြပါတယ်ခင်ဗျာ